အမေရိကန်ပြည်ထောင်စုမှလူဝင်မှုကြီးကြပ်ဆိုင်ရာမူဝါဒတည်ရဲ့နောက်ဆက်တွဲရဲခတ်မှုတစ်ခုဖြစ်ခလုံးငွေရဖို့ကြိုးစားသူတွေအင်းနီချင်းကနေဒါနိုင်ငံကိုတရားမဝင်ဖျက်ချရမှာဖမ်းဆီးခံရတဲ့အကြောင်းသတင်းတပ်ဖွဲ့ဆရာတယောက်ကမှတ်တမ်းတင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှတရားဝင်နေထိုင်ခွင့်ရဖို့ကြိုးစားနေမယ့်အစားကနေဒါမှာအဖမ်းခံရတာပိုကောင်းတယ်လို့လည်းနေဆက်ဖျက်ချဖို့ကြိုးစားနေသူတွေကပြောပါတယ်။ကနေဒါနိုင်ငံကွိဘက်ပြည်နယ်ထဲကိုနေဆက်ဖျက်ချဝင်ရောက်သူတွေကြားရေပန်းစားတဲ့နယူးယောက်ပြည်နယ်နေဆက်ဒေသမှာလူဝင်မှုကြီးကြပ်ရေးရှိတဲ့လက်ကလောက်အောင်ထွက်ပြေးသူတွေကိုတောက်ကြနေမှာပဲ။ရိုက်တာတပ်ဖွဲ့ဆရာကမှတ်တမ်းတင်ရေးကူခဲ့တာပါ။တရားမဝင်နေဆက်ဖျက်ချရတဲ့နေရာတစ်ခုမှာတားဆီးခံရတဲ့တက္ကစီကားတစ်စီးရှိခမ်းမှာလိုက်ပါလာတဲ့ခီးရက်တယောက်ကိုအမေရိကန်အောက်ခွန်နဲ့နေဆက်လူညွန်ရေးရှိတွေမင်းမြဲနေစင်မှာပဲ။တခြားလူကြီးလေးယောက်နဲ့ကလေးလေးယောက်တို့ဟာမြောင်းတစ်ခုထဲကနေနေဆက်ဖြတ်ကျော်ဝင်ရောက်သွားတာကိုတင်းနောက်တွေတွေ့ခဲ့ကြပါတယ်။နေဆက်ဖြတ်ကျော်ဝင်ရောက်သွားသူတွေထဲမှာတော့အနည်းဆုံးတယောက်ဟာစူရနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားတာကိုလည်းတပ်ပုံတပုံမှာတွေ့ရပါတယ်။ကနေဒါနိုင်ငံဖက်ချမ်းမှာစောင့်နေရတဲ့ကနေဒါတော်ဝင်ရဲတပ်ဖွဲ့ဝင်တွေကတော့နင်းတွေကြားနေဆက်ဖြတ်ပြီးရောက်လာတဲ့ကလေးတွေကိုကူညီခေါ်ဆောင်ခဲ့ကြပြီးကျန်းမာရေးပြည်သူဆက်ရှောက်မှုပေးခဲ့ပါတယ်။အမေရိကန်ရရှိပြီးစစ်စစ်မင်းမြန်းနာခံခဲ့ရတဲ့သူကလည်းနောက်ပိုင်းမှာလွတ်မြောက်လာပြီးနေဆက်တစ်ဖက်ချမ်းရောက်သွားတဲ့ဒုက္ခသည်တွေနဲ့ပြန်လည်ပေါင်းစည်းနိုင်ခဲ့တဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်။နောက်ပိုင်းမှာတော့ကနေဒါရဲတပ်ဖွဲ့ကတရားမဝင်နေဆက်ဖြတ်ကူးလာသူတွေအားလုံးကိုဖမ်းဆီးခဲ့တာပါအမေရိကန်နဲ့ကနေဒါနိုင်ငံသဘောတူညီချက်အရအမေရိကန်မှာခေါ်လုံဝင်လျှောက်ထားမှုတွေတွေကကနေဒါနိုင်ငံကိုတရားမဝင်ဖျက်ချပြီးဒုက္ခသည်အဖြစ်လျှောက်ထားခွင့်မရှိသလိုဒီလိုကြိုးစားခဲ့တယ်ဆိုရင်လည်းနေဆက်မှာနေထုတ်ခံရလိမ့်ရှိရပါတယ်